မင်းတပ်ဒေသခံကာကွယ်ရေး CDF ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားရန်ရည်ပစ်ခတ်ရက်စဲထားတဲ့ချင်းမြင့်နယ်မင်းသားမြို့နယ်မှာအပစ်ခတ်ရက်စဲရေးသဘောတူညီချက်မရလို့ဒီနေ့မနက်ပိုင်းမှာတိုက်ပွဲပြန်လည်ဖြစ်ပွားတယ်လို့မင်းတပ်ကာကွယ်ရေးဖွဲ့ခေါင်းဆောင်ဒူဖြစ်သူဆလိုင်းတူမီကပြောပါတယ
်ကျွန်တော်ဖက်မှာတော့ပြန်ပြင်းနေကြတယ်မင်းတပ်နယ်ပိုင်းပေါ့ဒီမနေ့မနေ့ဆိုဆိုဖြစ်တဲ့ခုနကရန်တက်အပြည့်ရကလာကုန်ကြပြီမင်းရကုန်တော့မပိုင်းလာတဲ့ဆက်ရှင်နေလက်နဲ့အဖို့ပါများပေါ့ကွာစစ်တပ်ကလည်းပြောတာဒါပေမဲ့ကျွန်တော်တို့ကမင်းရတဲ့ကနေတော့ဒါမဖြစ်နိုင်ဘူးပေါ့အဲ့ဒါဆက်လက်ဒီနိုင်နေရလဲမောင်းမလို့တို့ဘက်ကလည်းအခုစပြင်းနေကြပြီစစ်တပ်ကလည်းတန်ခံပြင်းနေကြပြီခွာဒီလိုဘက်ကဆင်းလာတဲ့စစ်သားတွေလည်း68မိုင်ရောက်လာပြီတော့ပြောကြတယ်
ဒီပြကမှုတွင်ထိခိုက်မှုကိုတော့မသိရသေးဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကစလို့မင်းသား CDF ဖွဲ့နဲ့စစ်ကောင်စီသတ်တို့ကြား14ရက်ကြာပြစ်ခတ်ရစရေးတဘောတူညီချက်ဟာဇူလိုင်လ4ရက်နေ့မှာတက်တန်းကုန်ဆုံးပြီဖြစ်ပါတယ်။ဇူလိုင်လ16ရက်နေ့သတင်းကွန်ရက်နေ့မှာနှစ်ဖက်ကိုယ်စားလှယ်ဖွဲ့တို့အပြစ်ရစရေးတက်တန်းလုပ်ဖို့ဆွေးနွေးခဲ့ကြရမှာလက်နက်ချရေးအချက်ကြောင့်တဘောတူညီချက်ပြည့်ပြည့်ခဲ့ပြီးတိုက်ပွဲပြန်ဖြစ်လာတယ်လို့ပြောပါတယ်။ဒီအပြစ်ရရေးဆွေးနွေးတာမှာမင်းသား CDF ဖွဲ့စစ်ကောင်စီတပ်ဖွဲ့နဲ့မြို့မီမြို့ပတို့ကနေတွေ့ဆုံဆွေးနွေးခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။မင်းတပ်မြို့နယ်ဘက်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။အပြစ်ရရေးပြက်ပြက်လို့တိုက်ပွဲဆက်ဖြစ်လာရင်စစ်ဘေးရှောင်တွေနေနဲ့အခက်အခဲရှိလာမယ်လို့မင်းတပ်စစ်ရှောင်တာဝန်ရှိသူတူကပြောပါတယ်
။ကျင်းထောင်မြင်နေတာရှိတယ်။ဒီလိုလဲသူတို့ခါရောက်နေလို့ဆိုတော့အခုတပ်ပြင်းနဲ့သူတို့ခါရောက်ကြအောင်ပါလဲ။အဲမြို့ဘက်ကနေရောက်တဲ့ပြည်ရဲ့လူတွေထပ်ပြီးပြရတာလို့ညီရတဲ့ခါကြောက်တယ်။တန်ဟာရီခါလို့ဒီဂျမ်းမာရီဆန်နေစီဝါလို့ဘာလို့မရကြအောင
်။မင်းတပ်မျိုးမှာပြီးခဲ့တဲ့ဧပြီလ26ရက်နေ့ကစပြီးချင်းကာကိုရေးဖွဲ့ CDF နဲ့စစ်ကောင်စီသတ်တို့ကြားတိုက်ပွဲတွေဆက်တင်ဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မြို့ပေါ်နဲ့ကျေးရွာတွေကစစ်ဘေးရှောင်ဥယျာဉ်တောင်းကျော်ဟာတောရောင်တွေထဲကိုထွက်ပြေးတန်းချောင်ခဲကြရတာပါ။စစ်ကောင်စီဘက်ကတော့မင်းသားမျိုးပေါ်ရှိចောင်းတွေဘုန်းကြီးចောင်းတွေမှာစစ်ဘေးရှောင်တွေကိုအကန့်အသတ်နဲ့လက်ခံမယ်လို့မေလ29ရက်နေ့တုန်းကထုတ်ပြန်ကြေညာထားပြီးနောက်ပိုင်းမှာတော့စစ်ဘေးရှောင်တချို့နေရပြန်ကြပြီမဲ့အများစုကတော့မပြန်နိုင်ကြသေးပါဘူးမင်းသားမျိုးပေါ်မှာရှိတဲ့စစ်ရှောင်စခန်းတွေကိုကုလတမကဒုက္ခတိုင်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကနေထောက်ပပေးတဲ့ပစ္စည်းတွေမနေ့ကစတင်ဖြန့်ဝေပေးပါတယ်ဒီကနေ့မှလည်းမြို့ပေါ်စစ်ရှောင်စခန်းတချို့မှာထောက်ပပစ္စည်းတွေကိုပေးဝေနေပြီမဲ့နေဘက်စစ်ဆောင်စခန်းတွေမှာလုံခြုံရေးချင်နေရစစ်ကောင်စီဘက်ကတွားခွေမပြုတ်ဘူးလို့မင်းတပ်မျိုးပေါ်ဗာဒာရေးခေါင်းဆောင်သူကပြောပါတယ
်။ရော့ပေါ်စခန်းမှာလက်ရှိနေထိုင်တဲ့သူများကိုပဲတွေးကြပြီးမှတံခဲ့ဟာကတော့နေဘက်မှာရှိနေတဲ့စခန်းဖက်မှာလည်းသူတို့တော့ကဒေါ်လာပို့ကလုံခြုံရေးရအဲဒီရှိတယ်လို့ပဲယူဆပါတယ်
ဒီနေ့မှလည်းခရီးယာနှိမ့်ချင်းကျောင်းနဲ့စစ်ဆောင်တွေနေတဲ့ဘုန်းကြီးကျောင်းတွေမှာ UNHCR ဖွဲ့တွေကနေအသုံးဆောင်ပစ္စည်းတွေဖြန့်ဝေနေတယ်လို့လည်းဆိုပါတယ်။ UNHCR ကနေ COVID-19 ကာကွယ်ရေးအတွက်တကူရေးတုံးအကာအကွယ်ပစ္စည်းခရီးယာတွေအပါအဝင်အသုံးဆောင်ပစ္စည်းတွေဖြစ်တဲ့တာပိုလင်ဆတွေ၊ချင်းတောင်ဖျားဆောင်တွေနဲ့မီးဘူးချောင်းလုံးပစ္စည်းတွေနေအောင်ချီစွန့်အင်သုံးမီးအိမ်တွေကိုဂူညီထောက်ပံ့ဖြန့်ဖြူးထားမဲ့ကြောင်းပြီးခဲ့တဲ့ရက်ကကြေညာချက်ထုတ်ပြန်ထားပါတယ်။အိမ်အောင်စုတထောင်လူရင်9000သိကိုအကူအညီပေးနိုင်မယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမင်းတပ်မြို့နယ်ကဒုက္ခတဲ့တောင်းကျော်ဟာအနည်းဆုံးနေရာ18ခုမှာခိုလုံနေကြပါတယ်။